အမေရိကန်သမ္မတအင်ဗီရိုမှာလူဝင်မှုကြီးကြပ်ရေးကိစ္စအတွက်ဆွေးနွေးနေတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဟေတီနဲ့အာဖရိကတိုင်းနိုင်ငံတွေကိုချိုးချိုးနေနေတုံတုံပြောဆိုလိုက်တဲ့အပေါ်တုံ့ပြန်မှုတွေလည်းဖက်ဖော်လာပါတယ်။မစင်တွင်နဲ့ခိုင်နိုင်တုံတုံခဲ့တဲ့အတွက်ဆွေးနွေးပွဲတက်ရောက်လာတဲ့လွတ်တော်ကိုယ်စားတွေလည်းမှင်တက်မိခဲ့တဲ့အထိပါဒီလိုတန်းပြေတွေကလူတွေကိုအမေရိကန်ကဘာကြောင့်လက်ခံနေရမှာလဲဆိုပြီးပြောဆိုခဲ့တဲ့အကြောင်းလဲအမေရိကန်သတင်းဌာနကြီးတွေဖြစ်ကြတဲ့ Washington Post, New York Times နဲ့ CNN တို့ကစတင်ဖော်ပြကြတာဖြစ်ပါရဲ့။နော်ဝေးလိုနိုင်ငံမျိုးတွေကဝင်ရောက်လာတဲ့သူတွေကိုပုံမှန်လက်ခံတင်ကြောင်းလဲသမ္မတကပြောဆိုခဲ့ပါတယ်။သမ္မတရဲ့မှတ်ချက်နဲ့ပတ်သက်လို့အာဖရိကသမ္မတကစိုးရင်ကြောင်းလဲပြောဆိုခဲ့တာပါ။ရွှေပြောင်းအခြေချသူတွေနဲ့ပေါက်ဖွားလာပြီးမတူကွဲပြားမှုတွေနဲ့အခွင့်အလမ်းတွေကိုတန်ဖိုးထားတဲ့အမေရိကန်ပြည်တော်စုမှာဒီလိုပြောဆိုမှုမျိုးဟာအားအသင့်စရာဖြစ်ရကြောင်းလဲအာဖရိကသမ္မတကပြောခဲ့ရသူအဘကလွန်တိုက AP သတင်းဌာနကပြောဆိုခဲ့ပါတယ်။အာဖရိကအာဏာရပါတီ ANC ကလည်းသမ္မတထရန့်ရဲ့မှတ်ချက်ဟာစော်ကားရာရောက်ကြောင်းပြောဆိုလိုက်သလိုဟေတီနိုင်ငံကလည်းအမေရိကန်တာဝန်ရှိသူတူကိုစင့်ခေါ်ပြီးရှင်းလင်းဖို့တောင်းဆိုခဲ့ပါတယ်။သမ္မတရဲ့မှတ်ချက်နဲ့ပတ်သက်လို့ VOA ပါဝင်သတင်းမီဒီယာတွေကမေးမြန်းရမှာတော့အမေရိကန်စီးပွားရေးကိုထိခိုက်စေပြီးအကြမ်းဖက်ဝါဒီတွေတိုက်ပြည်ရဲ့ဝင်လာနိုင်တဲ့အစီအစဉ်နှစ်ခုဖြစ်တဲ့ဗီဇာကန်ဆယ်မဲ့အစီအစဉ်နဲ့ဆွေမျိုးတွေတယောက်ပြီးတယောက်ဆက်ဆက်ပြီးဝင်လာမဲ့ရွှေ့ပြောင်းဝင်ရောက်မှုကိစ္စတွေကိုချက်ချက်နဲ့ကင်တွယ်ဖြစ်ရှင်းမဲ့လူမှုကြီးကြပ်ရေးအစီအစဉ်မျိုးကသမ္မတအနေနဲ့လက်ခံမှာဖြစ်တဲ့အကြောင်းအင်ဗီရိုပြောင်းရ Rush Shah ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။